ကရင်ပြည်နယ်ထဲမှာကရင်လက်နက်ကိုင် KNU တပ်မဟာတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာ KNU တပ်တွေနဲ့စစ်ကောင်စီတပ်ကြားမှာတိုက်ပွဲတွေဖြစ်နေတာကြောင့်စုစုပေါင်းပြည်တွင်းဒုက္ခသည် IDP ကတသိန်းကျော်ရှိနေတယ်လို့ကရင်လူခွင့်ရေးအဖွဲ့ KHRG ကချပြလိုက်ပါတယ် KNU ရဲ့လက်အောက်မှာတော့တပ်မဟာ9ခုရှိပါတယ်အဲ့ဒီအထက်ထဲမှာတိုက်ပွဲအဖြစ်အများဆုံးတပ်မဟာ9ဒေသမှာဒီဖပွန်ခရိုင်မှာဒုက္ခတွေက9000ထက်မနည်းရှိနေတာပါဒီသတင်းအပြည့်အစုံ VOA မြန်မာပိုင်းသတင်းတောက်မအေးမာကသတင်းပေးပို့ထားပါတယ
်မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းပြီးကတည်းကကရင်ပြည်နယ်တဲက KNU ကရင်မျိုးသားအစည်းအရုံးထိန်းချုပ်တဲ့နယ်မြေတွေမှာစစ်တပ်နဲ့ KNU တပ်တွေတိုက်ပွဲတွေရှိခဲ့ပါတယ် KNU ရဲ့လက်နက်ကိုင်တပ်မဟာ9ခုရှိပြီးအဲ့ဒီတပ်မဟာတွေထိန်းချုပ်ထားတဲ့နယ်မြေတွေမှာတိုက်ပွဲတွေစီးရဲလှုပ်ရှားမှုတွေကြောင့်ဒေသခံပြည်သူတွေဟာသူတို့နေထိုင်ရာကျေးရွာတွေမှာမနေရတော့ဘဲတောတောင်တွေထဲမှာပဲပုံအောင်နေထိုင်နေကြရပါတယ်။ဒါကြောင့်ပြည်တွင်းမှာပဲအိုးအိမ်ပြည့်ရွှေပြောင်းနေနေရတဲ့ဒုက္ခတွေ IDP ဥယျာဉ်သတိကြော်နေပြီးဆိုပြီးကရင်လူ့အခွင့်အရေးအဖွဲ့ KHRG ရဲ့ပြောရေးဆိုခွင့်ရှိသူစောနန္ဒာစုက VOA ကိုပြောပြပါတယ်။အများဆုံးကတပ်မဟာ9အခြေစိုက်တဲ့ဖပွန်ခရိုင်ထဲမှာဖြစ်ပါတယ်။
ဒီတွင်နေရာရှိပြောင်းနေထိုက်သူအခြေအနေနဲ့ပတ်သက်ပြီးတော့ကျွန်တော်တို့တမဟာခုခုစလုံးထဲမှာတော့ချုပ်ခဲ့ပြီးလောလောဆယ်ရရှိတဲ့နံပါတ်ကြီးတွေ့ရဆိုလို့ရှိရင်တပည့်ကျော်လာတော့ရှိပြီကျွန်တော်တို့ဒီတမဟာ3ညောင်းနေနေခိုင်မှာဆိုလို့ရှိရင်တော့ဒီစောင့်ကြည့်မြို့နယ်မှာဆိုလို့ရှိရင် IDP ဥကြီးကရှေ့ရကျော်လောင်းတော့ရှိမယ်ဒီဆိုတော့တမဟာ4မကွေးတူဝေခိုင်မှာဆိုလို့ရှိရင်လည်းကျွန်တော်တို့ IDPတထောင်ကျော်လောက်တော့ရှိခဲ့တယ်။တမန်ငါမှုကျော်ခရိုင်မှာဆိုလို့ရှိရင်တော့ခုနပြောသလိုပဲဒီထူးဆီးခြင်းမှုတွေတခြားတမန်ကအပြည့်ပြည့်စုံလောက်ဆောင်တဲ့အပေါ်မှာတော့IDP ကတော့အငြင်းတန်းကိုရှိနေခဲ့တယ်။ရွာသားတွေကဒီလိုမျိုးပဲပုံဆောင်လိုက်ပြေးလိုက်ကျင်လာလိုက်လို့မရတော့ဘူးနော်။ဒါတော့ဟိုကရေချေချေနဲ့တူညီနေတဲ့တို့မှာမနေရဘူးပေါ့။ခုဒီလိုမှဆိုလို့ရှိရင်တော့တိုက်ကြောင်နေနေတာဖြစ်သွားတယ်လို့ပြောလို့ရတယ်လို့ဆိုကျွန်တော်တို့သိရတယ်ပေါ့နော်ခမန်းရှင်ရဆိုလို့ရှိရင်အမှုတော်ခရိုင်တစ်ခုလုံးပေါ့နော်ဆိုလို့ရှိရင်တော့ IDP ဦးကြီးခု2900ကျန်မှာရှိတယ်ခင်ဗျာ
တက်မတဲ့အခြေစိုက်တဲ့တထုံခရိုင်နဲ့တက်မဟာ6အခြေစိုက်တဲ့ကော့ကရိတ်ခရိုင်ဘက်တွေမှာလည်းတိုက်ပွဲတွေပြင်းထန်နေပြီးရွာသားတွေပေါ်တာဆွဲခံရတာတိုက်ပွဲတွေအတွင်းရှေ့ကနေသွားခိုင်းတာတွေရှိနေတယ်လို့လည်း KHRGကရင်လူခွင့်ရေးအဖွဲ့ကပြောပါတယ
်ဆိုတော့ကျွန်တော်တို့ဒီတပ်မဟာတိပေါ့နော်ပထုံခရိုင်မှာဆိုလို့ရှိရင်တော့ဒီစစ်ကောင်စီတပ်နဲ့ဒီ PGF ကကနေပြီးတော့မှသူတို့ပူပေါင်းပြီးတော့ဒီပထုံခရိုင်အချင်းလက်ကိုဝင်ရောက်တာတွေရှိတယ်စေလောက်ဆောင်မှုတွေလောက်ဆောင်တာတွေရှိခဲ့တယ်ဒီလို့ရှိရင်လည်းဒီ force labor ပေါ့နော်အကောင်ပြုတာတွေလည်းရှိခဲ့တယ်နောက်တစ်ခုကတော့ဒီကျွာသားတွေဒီဘန်တိုင်းဖြစ်ပေါင်းကြည့်တာလည်းရှိခဲ့တယ်။စီလောက်ဆောင်မှုတွေတတ်မှဆောင်မှဆိုလို့ရှိရင်တော့ရှိလာတာကိုကျွန်တော်တွေ့ရတယ်။တိုက်ပွဲတွေဖြစ်ပေါ်လာတာကိုကျွန်တော်တွေ့ရတယ်။ဒီစက်တင်ဘာနဲ့အောက်တိုဘာအတွင်းမှာဆိုလို့ရှိရင်လည်းကျွန်တော်တို့ဒီကျန်းမာရေးကြီးမြို့နယ်ကော့ခရိုင်မြို့နယ်အတွင်းမှာဆိုလို့ရှိရင်လည်းဒီစစ်ကောင်စီတပ်နဲ့ကျွန်တော်ခင်းနေကြတာတိုက်ပွဲဖြစ်ပေါ်လာမျိုးရှိတယ်။တိုက်ပွဲဖြစ်ပေါ်တဲ့အချိန်မှာလည်းဒီကျွာသားတွေရဲ့ကိုအေးလူတိခတ်ချက်စီတာမျိုးလို့ရှိခဲ့တယ
်မြန်မာအစိုးရနဲ့ KNU ကြား2012ခုနှစ်မှာအဖြစ်ခက်ရစေးရေးလက်မှတ်ရေးထိုးခဲ့တာဖြစ်ပြီး2015ခုနှစ်မှာတော့တနိုင်ငံလုံးဖြစ်ခက်တိုက်ခိုက်မှုရစေးရေးသဘောတူစာချုပ် NCA ကို KNU ကလက်မှတ်ရေးထိုးခဲ့ပါတယ်ဒါပေမဲ့ KNU တပ်မ9နယ်မြေမှာတော့မြန်မာစစ်တပ်နဲ့ KNU တပ်တွေကြား NCA ထိုးခဲ့ပြီးနောက်ပိုင်းမှာလည်းထိတွေ့ပစ်ခတ်မှုတွေမကြာခဏဆူသလိုဖြစ်နေပါတယ်နှစ်ဖက်လုံးကတော့ NCA ကိုချိုးဖောက်တယ်ဆိုပြီးအပြန်အလှန်ဆွဆွဲနေကြပါတယ်စစ်ကောင်စီကအာဏာသိမ်းပြီးတဲ့နောက်ထွက်ပြေးတိတ်ဆောင်လာတဲ့အကြမ်းမဖက်အာဏာဖီဆန်ရေး CDN လှုပ်ရှားသူတွေကိုကူညီတာလက်နက်ကင်တိုက်ခိုက်ဖို့တောခိုလာသူတွေကိုစီးရဲလေးကျဲမှုတွေ KNU ကလုပ်ပေးနေတာတွေကြောင့်အဲ့ဒီနယ်မြေတွေပေါ်စစ်ကောင်စီတပ်တွေကထိုးစစ်ဆင်မှုတွေရှိနေပါတယ်ဆီယနာချင်းစနစ်အဆုံးသတ်စေဖို့လက်နက်ကင်ခုခံတော်လှန်နေတယ်လို့ပြောထားတဲ့ပြည်သူ့ကာကွယ်ရေးတပ်ဖွဲ့ PDF အတော်များများဟာ KNU နယ်မြေတွေမှာခိုးလုံနေကြပါတယ်ရှင်